မြန်မာနဲ့မြောက်ကိုရီးယားနိုင်ငံကြားပုံမှန်တန်တမာပြန်လည်ဆက်ဆံနိုင်ရေးမြောက်ကိုရီးယားရာရှိကြီးတူဧပြီလ25ရက်နေ့ကျရင်မြန်မာပြည်ကိုသွားရောက်လိမ့်မယ်လို့ဂျပန်သတင်းမီဒီယာကဆိုပါတယ်။မြောက်ကိုရီးယားဒုတိယနိုင်ငံကြားရေးဝန်ကြီးကင်ယုံအီလ်ဟာမြန်မာနိုင်ငံမျိုးတော်အသစ်နေပြည်တော်မှာ3ရက်ကြာနေထိုင်လိမ့်မယ်လို့ဂျပန်အသံဖြစ်ဌာန NHK ကကြေညာပါတယ်။1983ခုနှစ်ကရန်ကုန်မှာဘုံးဖောက်ခွဲခဲ့တယ်လို့စစ်ဆွဲခံရပြီးမြန်မာကမြောက်ကိုရီးယားနဲ့တန်တမာအဆက်အသွယ်ဖြတ်တောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီဘုံးဖောက်ခွဲမှုကြောင့်ဝင်ကြီး၄ယောက်အပါအဝင်ဧည့်သည်တောင်ကိုရီးယားအရာရှိ18ယောက်သေဆုံးခဲ့ပါတယ်။မြန်မာနဲ့မြောက်ကိုရီးယားတို့ဟာကမ္ဘာပေါ်မှာအထူးအကြံဆုံးနှစ်နိုင်ငံဖြစ်ကြပြီးအနောက်တိုင်းရဲ့စီးပွားရေးဒဏ်ခတ်မှုနဲ့လူခွေးချိုးဖောက်မှုလို့ပြည်တည်ဝေဖန်ခံနေရတာဖြစ်ပါတယ်။